လွန်ခဲ့တဲ့စက်တင်ဘာလကစလို့ပထမဆုံးအကြိမ်အဖြစ်တိုက်ချင်းပြပရိန်တမီဆိုင်တုံးအသစ်တစ်ခုကိုမြောက်ကိုရီးယားကစမ်းသပ်လိုက်တဲ့အတွက်တင်းမာမှုတွေကြီးထွားလာတဲ့ချိန်မှာပဲမနေ့တုန်းကစမ်းသပ်လိုက်တဲ့မီဆိုင်တုံးဟာအမေရိကန်ပြည်ထောင်စုအထိပြစ်ခတ်နိုင်ကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။မြောက်ကိုရီးယားလုံခြုံရေးပါတီရဲ့နိုင်ငံရေးနဲ့မဟာဗျူဟာမြောက်ဆုံးမြတ်ချက်အရ Hwasong-15 မီဆိုင်တုံးအမျိုးအစားတစ်ခုစမ်းသပ်ပြလုပ်လိုက်တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်ရုံးမြင့်သားကြား KRT ကကြေညာလိုက်တာပါ။မီဆိုင်တုံးပြလုပ်တာကိုစောင့်ကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကအနုမျိုးစွာအားနဲ့ဒုံးပြန်စွန့်ရီကိုတမိုင်းဝင်ပိုင်ဆိုင်လိုက်နိုင်ပြီဖြစ်ကြောင်းကြေညာလိုက်တယ်လို့လည်းပြောပါရယ်။ပြုံယမ်းမြို့တော်မြောက်ဘက်ကနေပြစ်လုခဲ့တဲ့မီဆိုင်တုံးဟာပျံသန်းချိန်53မိနစ်ကြာမြင့်ခဲ့ပြီးဂျပန်ပင်လယ်ထဲမှာကျခင်ကီလိုမီတာ950အကွာထိရောက်ခဲ့ပြီးတော့4455ကီလိုမီတာအမြင့်ထိရောက်ပြစ်လုနိုင်ခဲ့ကြောင်းလည်းပြောဆိုထားပါရယ်။အရင်တုန်းကဆန်တမ်းမှုတွေနောက်ပိုင်းမှာလည်းမြောက်ကိုရီးယားကအမေရိကန်ရဲ့ဘယ်နေရာကိုမဆိုပြစ်ခတ်နိုင်စွမ်းရှိကြောင်းပြောခဲ့ပူပေမဲ့လို့အစစ်မြင့်တိဆောက်ထားတဲ့ဒီတကြိမ်မီဆိုင်တုံးကသာပြောတဲ့အတိုင်းဖြစ်နိုင်တဲ့အလားအလာရှိနေပါရယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကလည်းဒီတကြိမ်ဆန်တမ်းမှုမှာအရင်မီဆိုင်တုံးတွေထက်ပိုမြင့်တဲ့အမြင့်ကနေပြန်သန်းနိုင်ခဲ့ကြောင်းအတည်ပြုပြောဆိုထားကြတာပါ။မြောက်ကိုရီးယားရဲ့မီဆိုင်တုံးပြစ်လုလိုက်ပြီးနှစ်ပိုင်းအကြာမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြဿနာကိုကင်တွယ်မဲ့အကြောင်းသတင်းထောက်တွေကိုပြောခဲ့ပေမဲ့အတိအကျတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားအပေါ်အမေရိကန်တို့ရဲ့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံတွေပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။